Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇွန်လ23ရက်နေ့တနင်္လာနေ့ညနေပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုကိုငင်းချမ်းနဲ့အတူကြီးညာပေးပါပါအမေရိကန်နိုင်ငံချိုင်းဝင်ကြီးဂျွန်ကယ်ရီဟာအီရတ်ကနက်နက်ကိုင်းတွေအရေးကိုဆွေးနွေးဖို့အတွက်အီရတ်ကိုတွားရောက်နေပါတယ်အီဂျစ်မှာအယ်ဂျာဇီးရာသတင်းတောက်3ယောက်ကိုထောင်ဒဏ်9နှစ်စီချမှတ်လိုက်ပြီးဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မှာတော့2000တခုနဲ့ဘုံခွဲတိုက်ခိုက်မှုမှာပါဝင်သူ10ဦးကိုတေဒဏ်ချမှတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင
်ကောင်းပါပြီရှင်ကုလပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကမြမပြုခိမြို့ကြီး၃မြို့တို့ကိုကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်သတ်မှတ်လိုက်ပါတယ်
။မြန်မာနိုင်ငံကယဉ်ကျေးမှုသည်ဒီအမျိုးသားရှင်းနာမှုဖွင့်တဲ့ကမ္ဘာကတောင်အတိမတ်ပြုရတဲ့အဆင့်ရောက်တယ်ဆိုတဲ့သဘောဖြစ်ပါတယ်ခင်ဗျ။
ပြည်ဆောင်ကိုမချခင်မှာတင်ပြပေးပါမယ်ရှင်ဒီနောက်မှာတော့ထိုင်းစစ်အစိုးရကနိုင်ငံတွင်းကရွှေပြောင်းအလုပ်သမားတွေကိုမှတ်ပုံတင်တွေလုပ်ပေးတော့မှာဆိုတာနဲ့အတူထိုင်းနိုင်ငံတောင်ပိုင်းကသဘုံထမှုတွေအဆုံးသတ်ရေးထိုင်းစစ်အစိုးရရဲ့ကြိုးပမ်းမှုတွေကိုလည်းစူးစီးတင်ပြပေးမှာဖြစ်ပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုငင်းချန်းတို့ကကြီးညာပေးကြမှာပါ
အီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသအတော်များများကိုသိမ့်ပိုက်ထားတဲ့ဆူနီစစ်သွေးကြော်တွေကိုနှိမ်နင်းရမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့အီရတ်နိုင်ငံကိုကြိုတင်အကြောင်းမကြားပဲအမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီရောက်ရှိနေပါတယ်။ဝန်ကြီးကယ်ရီဟာတနင်္လာနေ့မှာဘက်တက်မြို့ကိုရောက်ရှိလာပြီးအီရတ်ဝန်ကြီးချုပ်နော်ရီအယ်မာလီကီနဲ့ရောဆူနီနဲ့ကတ်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံပါတယ်။အီရတ်နိုင်ငံမှာရှီယာရီဦးဆောင်တဲ့အစိုးရအဖွဲ့ကဆူနီနဲ့ကတ်တွေကိုပါဝင်ခွင့်မပေးတဲ့အတွက်နိုင်ငံရဲ့ဘာသာအယူဝါဒကွဲပြားမှုကြောင့်ဖြစ်ပေါ်တဲ့တင်းမာမှုတွေနဲ့ကြုံနေရတယ်လို့ဝေဖန်မှုတွေနဲ့တွေ့ကြုံရတာမို့အဖွဲ့အစည်းမျိုးစုံကိုပါဝင်ခွင့်ပေးဖို့အတွက်ဝန်ကြီးကယ်ရီကအီရတ်ဝန်ကြီးချုပ်မာလီကီကိုဆက်ပြီးဖိအားပေးမှာဖြစ်ပါတယ်။အီရတ်ခေါင်းဆောင်တွေနဲ့ဝန်ကြီးကယ်ရီဟာအီရတ်နိုင်ငံတွင်ချင်းချောက်မှုရှိနေတဲ့ ISIL စစ်သွေးကြော်ရဲ့ပြဿနာကိုလည်းဆွေးနွေးကြပါတယ်။တစ်ချိန်တည်းမှာပဲအီရတ်တပ်တွေနဲ့ISIL စစ်သွေးကြော်တွေဟာမတည်ငြိမ်တဲ့ဒီဟာလာခရိုင်မှာဆက်ပြီးတိုက်ခိုက်နေကြတာပါ။တနင်္လာနေ့ကတော့ဝန်ကြီးကယ်ရီဟာအီဂျစ်နဲ့ဂျော်ဒန်နိုင်ငံချိုင်းဝန်ကြီးတွေနဲ့တွေ့ဆုံခဲ့ပြီးအီရတ်အရေးနဲ့ ISIL စစ်သွေးကြော်တွေပြဿနာကိုဆွေးနွေးခဲ့ပါတယ်
။မတရားအသိအကျညာခံထားရတဲ့မွတ်စလင်ညီကိုတော်များအဖွဲ့ကိုထောက်ခံမှုသတင်းအမှားတွေကိုဖြန့်ချိမှုတွေနဲ့ Al Jazeera သတင်းဌာနကသတင်းတောက်၃ယောက်ကိုအီဂျစ်တရားရုံးကဒီကနေ့မှထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။အဲ့ဒီအမှုကိုနိုင်ငံတကာကရှုံ့ချဝေဖန်နေတာပါ။ဒီကနေ့မှာပြစ်ဒဏ်ချခံရတဲ့၃ယောက်ကတော့ Australia နိုင်ငံသား Peter Grass, Egypt Canadian Mohammed Mafi နဲ့ Egypt နိုင်ငံသား Baha Mohammed တို့ဖြစ်ကြပါတယ်။အဲ့ဒီတဲက Egypt နိုင်ငံသား Mohammed ကိုနောက်ထပ်အမှုတစ်ခုနဲ့ပြစ်ဒဏ်၃နှစ်ပိုချခဲ့ပါတယ်။ Al Jazeera ကတော့သူ့ဝန်ထမ်းတွေကိုဆွဲဆိုမှုတွေဟာမမှန်ပါဘူးလို့အမြဲတမ်းဆိုခဲ့ပါတယ်။ယာယီဦးဆောင်ညွှန်ကြားရေးမှူး Mustafa Sorak ကပြစ်ဒဏ်အတွက်တုံ့လောက်၆ချကြောင်းAl Jazeera အနေနဲ့သူ့သတင်းတောက်တွေကိုလွှတ်ဖို့အတွက်နိုင်ငံတကာကမ်ပိန်းတွေဆက်လက်လှုပ်ဆောင်မယ်လို့ပြောပါရယ်။ဆွဲဆိုမှုမှာတပ်တွေအထောက်အထားတွေတခုမှမရှိဘဲပြစ်ဒဏ်ချမှတ်ခဲ့တယ်လို့အဓိပ္ပာယ်ရှိတဲ့ဆုံးဖြတ်ချက်ဖြစ်တင်တာကဆွဲဆိုထားတာတွေကိုပယ်ဖျက်ဖို့ပါပဲလို့ Al Jazeera အင်္ဂလိပ်ပိုင်းသတင်းဌာနစီမံခန့်ခွဲမှုဒါရိုက်တာ L. Anstey ကပြောပါရယ်။ Australia နိုင်ငံသားရေးဝန်ကြီး Julie Bishop ကဒီပြစ်ဒဏ်ချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဟာအီဂျစ်ကပြောဆိုနေတဲ့ဒီမိုကရေစီစနစ်ကိုကူးပြောင်းနေပြီဆိုတာနဲ့မကိုက်ညီပါဘူးလို့ပြောပါရယ်။အီဂျစ်မှာလက်ရှိဖြစ်ပျက်နေတာနေနဲ့ပတ်သက်ပြီးဘာတွေဖြစ်နေတယ်လဲဆိုတာပြန်ပြီးသုံးသပ်ဖို့အီဂျစ်အစိုးရအသစ်ကိုအော်စတြေးလျအစိုးရအနေနဲ့တိုက်တွန်းပါတယ်လို့ပြောလိုက်ပါရယ်
။ Israel ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့် Syria စစ်သား10ဦးသေဆုံးခဲ့ရတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါရယ်။ Israel ထိန်းချုပ်ထားတဲ့ Golan ကုန်းမြေဒေသမှာတနည်းနည်းနဲ့အတိုက်အခိုက်ခံရမှုကြောင့်10ကျော်တက်တဦးသေဆုံးခဲ့ရတာကိုလက်တုံပြန်တဲ့အနေနဲ့ Golan ကုန်းမြေဒေသတလျှောက်မှာရှိတဲ့ Syria ပိုင်နယ်မြေထဲမှာနေရာအတော်များများကို Israel ကဘုံကျဲတိုက်ခိုက်ခဲ့တာပါ။ဒီတိုက်ခိုက်မှုကြောင့်တန်ချက်ကကား2စီးနဲ့စစ်ခြေဆိုင်စခန်းတစ်ခုပျက်စီးခဲ့ရတယ်လို့ Britain ခြေဆိုင် Syria ရေးစောင့်ကြည့်တဲ့လူခွင့်ရေးဖွဲ့ကပြောပါရယ်။တနင်္လာနေ့လေကြောင်းတိုက်ခိုက်မှုက Syria ရဲ့ဒေသ တဆိုင်ရာစစ်ဌာနချုပ်နဲ့ပြစ်ခတ်မှုတွေလုပ်နိုင်တဲ့စခန်းတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးဒီနေရာတွေကိုတရက်ထိမှန်ခဲ့ကြောင်းအစ္စရေးအရာရှိတွေကအတည်ပြုပါတယ်။ဆီးရီးယားဘက်ကသူတို့ပြည်ရင်းစစ်စတင်တဲ့2011ခုနှစ်ကစပြီးအကြီးမားဆုံးနယ်မြေကျော်ဖြတ်တိုက်ခိုက်ခဲ့တာဖြစ်တဲ့အပြင်အစ္စရေးကိုအဓိကပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာမို့အခုလိုလက်တုံပြန်လာလို့အစ္စရေးစစ်တပ်ပြောခွင့်ရကပြောပါတယ်။ဆီးရီးယားကအစ္စရေးဘက်ကိုမကြာခဏပြစ်ခတ်လေရှိပေမဲ့ဒီတနင်္ဂနွေပြစ်ခတ်မှုကတော့ပထမဆုံးချိန်အစ္စရေးနိုင်ငံသားတစ်ယောက်သေဆုံးခဲ့ရတာဖြစ်ပါတယ်။အငင်းပေါ်နေတဲ့ဂွန်လန်ကုန်းမြစ်ဒေသမှာကားနဲ့သွားနေတဲ့ဆီးရီးယားဘက်ကပြစ်ခတ်တာခံခဲ့ရပြီးကားပေါ်မှာပါလာတဲ့အာရဗ်နယ်ဘွားအစ္စရေးဆဲကျော်တဲ့သေဆုံးခဲ့ရတယ်လို့ကြန့်နှစ်ဦးနဲ့ဒဏ်ရာတွေရရှိခဲ့ကြပါတယ်။
ပါကစ္စတန်နိုင်ငံအစ္စလာမဘတ်လေစိမ်းမှာသူ့ကိုထောက်ခံသူတွေနဲ့ရဲတပ်ဖွဲ့အကြားမှထိခိုက်မှုတွေဖြစ်ခဲ့ပြီးကနေဒါမှနေထိုင်တဲ့ထင်ရှားတဲ့ဘာသာရေးခေါင်းဆောင်ရဲ့လေယာဉ်ဟာလာဟိုးမြို့ကိုလမ်းကြောင်းပြောင်းဆင်းသက်ခဲ့ရပါတယ်။တဟာဦးကာတာရီဟာဝန်ကြီးချုပ်နာဝုတ်ရှရက်ကိုဆန့်ကျင်ပြီးတော်လှန်ရေးဆင်နွှဲဖို့ပြန်လာခဲ့တာပါ။ကာတာရီအစ္စလာမဘတ်ကိုမရောက်ခင်ကတည်းကလုံခြုံရေးတွေတင်းကျပ်ထားတာပါ။မျိုးတော်အနှံ့မှာလက်နက်ကင်တွေချထားပြီးသူ့ကိုထောက်ခံသူတွေကိုတားဆီးဖို့လေစိတ်သွားတဲ့လမ်းတစ်လျှောက်မှာကုံတစ်တာတွေနဲ့ပိတ်ဆို့ထားခဲ့တာပါ။ကာတာရီထောက်ခံသူအချို့ကရဲအရာရှိတွေကိုကြောက်တုံးတွေဒုတ်တွေနဲ့ရိုက်ခဲ့ပြီးရဲတွေကမျက်ရည်ရိုပုံးတွေပြန်သုံးခဲ့ပါတယ်။ပါကစ္စတန်အရက်သား၄ချောင်းလုံခြုံရေးအဖွဲ့ကတော့လေရင်နဲ့ခရီးသည်တွေလုံခြုံရေးအတွက်ကာတာရီလိုက်ပါလာတဲ့ခရီးသည်တင်လေရင်ကိုလာဟိုးမြို့ကိုလမ်းကြောင်းပြောင်းခဲ့ရတယ်လို့ပြောပါတယ်။ဘာသာရေးအရအလယ်အလတ်လမ်းစဉ်ရှိတဲ့ကတာရီဟာပါကစ္စတန်မှာထောက်ခံသူအများအများရှိပါတယ်။သူ့ကိုနိုင်ငံရဲ့အရက်သားတာဝန်ရှိသူတွေကိုစောင့်ကြည့်ဖို့နီးလန်းတစ်ခုအနေနဲ့ပါကစ္စတန်နိုင်ငံရဲ့အာဏာကြီးတဲ့စစ်တပ်အနေနဲ့လည်းထောက်ခံနေတယ်လို့သုံးသပ်သူတချို့ကယုံကြည်ကြပါတယ
်။ VOA American တာညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်တိကူးပွဲတော်ကျင်းပနေတာကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တဲ့အစ္စလာမ်စစ်သွေးကြွအဖွဲ့တွေက၈ဦးကိုဘင်္ဂလားဒေ့ရှ်တရားရုံးကနေတည်တံချမှတ်လိုက်ပါတယ်။၂000တခုနှစ်ကဒက်ကာမှာဘုံးဖောက်ခွဲမှုကြောင့်လူ၁၀ဦးသေဆုံးခဲ့ပြီးဒါဇင်နဲ့ချီတဲ့လူတွေဒဏ်ရာရခဲ့ကြတာပါ။ဘင်္ဂလားဒေ့ရှ်တရားရုံးကတနင်္လာနေ့မှာ၈ဦးကိုတည်တံချမှတ်ခဲ့ပြီး၆ဦးကိုတော့တက်တက်တကြွပြစ်ဒဏ်ဆင်ရင်ခဲ့ပါတယ်။စစ်သွေးကြွအဖွဲ့ဖြစ်တဲ့ Hagatu Jihad အဖွဲ့ရဲ့ခေါင်းဆောင်မဖတီအက်ဗ်ဒူဟန်နန်ကိုလည်းတည်တံချမှတ်ကခံရတဲ့အထက်မှာပါဝင်နေပါတယ်။နှစ်တိကူးပွဲတော်ကျင်းပတာဟာအစ္စလာမ်အယူနဲ့မကန့်ညီဘူးလို့ဂျီဟတ်အဖွဲ့ကသတ်မှတ်ထားတာပါ
။ရဲဘော်ရဲဘက်၅ယောက်ကိုတေစီလောက်တဲ့ဒဏ်ရာရအောင်ပြစ်ခတ်ခဲ့တဲ့တောင်ကိုရီးယားစစ်သားကိုသူဘသာသူပြစ်တတ်ဖို့ကြိုးပမ်းမှုအပြီးမှာဖမ်းမိပြီလို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။သူ့ဘေးဘက်ကိုရိုင်ဖယ်တနက်နဲ့သူ့ဝန်သူပြစ်ခဲ့တဲ့လင်းလို့အမိရတဲ့တန်22နှစ်အရွယ်စစ်သားကိုဒီနေ့နေ့လယ်စိုးမြို့အရှိမြောက်ပိုင်း136မိုင်ခန့်အကွာမှာဖမ်းမိခဲ့တာလို့စစ်ဖက်ပြောခွင့်ရကပြောပါရယ်ဒီမြောက်ကိုရီးယားနယ်စပ်အနီးကကင်းစခန်းတစ်ခုမှာရဲဘော်ရဲဘက်9ယောက်ကိုတေဆုံးစေပြီး9ယောက်တန်းရရသွားအောင်လက်ပစ်ဘုံးအပါဝင်သူ့ရိုင်ဖယ်တနက်နဲ့ပြစ်ခတ်တိုက်ခိုက်မှုအပြီး2ရက်အကြာမှာလင်းကိုဖမ်းမိခဲ့တာဖြစ်ပါရယ်တောင်ကိုရီးယားတပ်တွေအနေနဲ့အဲ့ဒီစစ်သားကိုတောထူတတ်တဲ့နေရာမှာမနေ့ကနေ့လယ်မှာပိတ်ဆို့ဖမ်းဆီးခဲ့ပြီးငြိမ်းချမ်းချမ်းချမ်းနဲ့ဖြေရှင်းဖို့စူးစမ်းရင်းအခုလိုဖြစ်သွားခဲ့တာပါ
ရိုမန်ကက်သလစ်ခရစ်ယာန်သတင်းစာကအလာကိုဘုရားသခင်ဖြစ်တဲ့တတ်မှတ်သုံးလုံးနာကိုကန့်ကွက်ခံရမှုနဲ့ပတ်သက်ပြီးမလေးရှားနိုင်ငံကအမြင့်ဆုံးတရားရုံးမှာကြားနိုင်ခဲ့ပါတယ်။ခရစ်ယာန်ဘုရားကျောင်းရဲ့မလေးဘာသာနဲ့ထုတ်ဝေတဲ့ The Herald သတင်းစာကအောက်ရုံးတော်ရဲ့မနစ်ကဆုံးဖြတ်ချက်ကိုအယူခံဝင်ခဲ့တာဖြစ်ပါတယ်။ဒါကိုနိုင်ငံတော်တရားရုံးကတရားသူကြီး၃ယောက်ကထောက်ခံ၄ယောက်ကန့်ကွက်ပြီးပယ်ချလိုက်တာပါ။ဒီအသုံးလုံးဟာမွတ်စလင်တွေအတွက်တိကျတတ်မှတ်ထားတာဖြစ်ပြီးတခြားဘာသာကိုကူးပြောင်းတာတွေဖြစ်နိုင်တယ်လို့ရှုပ်ထွေးမှုတွေပါရှိလာနိုင်တယ်မို့ခုလိုပယ်ချခဲ့တာလို့ဆိုပါတယ်လူဦးရေတန်း30ထဲမှာမွတ်စလင်60ရာနှုန်းရှိတဲ့မလေးရှားနိုင်ငံဟာမွတ်စလင်နိုင်ငံဖြစ်ပြီးဘာသာပြောင်းလဲမှုတွေအတွက်မလေးရှားမှာတရားမဝင်ဘူးလို့သတ်မှတ်ထားတာပါခရစ်ယာန်က9ရာနှုန်းကျော်ကျော်ပဲရှိပါတယ်အခုလိုတရားရုံးဆုံးဖြတ်လိုက်တာမို့2009ခုနှစ်ထဲကအငင်းပွားနေတဲ့ပြဿနာဆုံးသတ်သွားပါပြီအဲ့ဒီချိန်ကမလေးဘာသာနဲ့ထုတ်ဝေတဲ့ The Herald သတင်းစာကအာရဗျစကားလုံးကိုတုံ့နှုံးကဲမှုအတွက်ထုတ်ဝေခွင့်ပိတ်ပင်မယ်လို့အဲ့ဒီချိန်ကမလေးပြည်ရဲ့ဝန်ကြီးကချိန်ချောက်ခဲ့တာပါ
ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးပွဲတွေကိုဆက်လက်ကျင်းပရမှာ Rio de Janeiro မှာပြုလုပ်တဲ့ Belgium နဲ့ Russia ပွဲစဉ်မှာ Belgium အသင်းကတကိုးကိုးမရှိနဲ့အနိုင်ရသွားပြီး Porto Algeria မှာပြုလုပ်တဲ့ Tang Korea နဲ့ Algeria ပွဲစဉ်မှာတော့ Algeria အသင်းက 4-2 နဲ့အနိုင်ရသွားပါတယ် ပွဲပြီးကန်နီ88မိနစ်အကြာမှာတလုံးနဲ့သောအနိုင်ဂိုးကိုသွင်းလိုက်တာကြောင့်ဘယ်လ်ဂျီယံအသင်းအုတ်စု H ကနေဒုတိယအဆင့်ကိုတက်သွားပါပြီ။အုတ်စု H ဒုတိယပွဲစဉ်မှာတော့အယ်ဂျီးရီးယားအသင်းကအာဖရိကအသင်းတဲ့တင်အနေနဲ့ကမ္ဘာဖလားပွဲမှာပထမဦးဆုံး၄ဂိုးသွင်းနိုင်ပြီးတောင်ကိုရီးယားကို၄ဂိုး၂ဂိုးနဲ့အနိုင်ရသွားပါတယ်။ Algeria အသင်းကရုရှားအသင်းကိုအနိုင်ရမယ်ဆိုရင်ဒုတိယအဆင့်ကိုတက်နိုင်မှာဖြစ်ပါတယ်။ဂျာတာဘရီးနေမှာကစားမယ့်ပွဲမှာရုရှားကအနိုင်ရမယ်ဆိုရင်တော့ဒုတိယအဆင့်ကိုတက်ဖို့အလားအလာရှိနေပါတယ်။အုတ်စု G မှာတော့ American နဲ့ Portuguese အသင်းတို့တနင်္ဂနွေနေ့နောက်ဆုံးပွဲစဉ်အဖြစ်ကစားရမှာ၂ဂိုးစီတရေဖြစ်သွားပါတယ်။ပွဲပြီးကန်ဒီစက္ကန့်ပိုင်းလိုအချိန်ပိုအတွင်းပေါ်တူဂီအသင်းကတဂိုးထပ်သွင်းလိုက်တဲ့အတွက်နှစ်ဂိုးစီတရေဖြစ်သွားခဲ့တာပါဒီကနေ့ည10နာရီခွဲမှာအုတ်စုဘီကဩစတြေးလျနဲ့စပိန်အသင်းတို့ကစားမှာဖြစ်တယ်လို့နယ်သာလန်နဲ့ချီလီအသင်းတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်မနက်ဖြန်အာရုံတက်2နာရီခွဲမှာတော့အုတ်စု A ကကင်မရွန်နဲ့ဘရာဇီးတို့ရှင်ပြိုင်ကြမှာဖြစ်တယ်လို့ခရိုအေးရှားနဲ့မက္ဆီကိုအသင်းတို့လည်းကစားကြမှာဖြစ်ပါတယ
်
ထိပ်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုငင်းချန်တို့ကြီးညာပေးခဲ့တာပါအခုအတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်ရှင်လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကပေါ်ပေါက်ခဲ့တဲ့မြန်မာနိုင်ငံကရှေးဟောင်ပြူမြို့၃မြို့ကိုကမ္ဘာ့ယဉ်ကျေးမှုအမွေအနှစ်မြို့ကြီးတွေအဖြစ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကစီရင်သွင်းလိုက်ပါတယ်ကာတာနိုင်ငံဒိုဟာမြို့မှာကျင်းပတဲ့ကမ္ဘာ့အမွေအနှစ်ကော်မတီ38ချိန်မြောက်အစည်းအဝေးအတွင်းပြုခေမျိုးကြီး၃မျိုးကိုကမ္ဘာ့အမွေအနှစ်ဖြစ်သတ်မှတ်လိုက်တဲ့အတွေ့ဘလို့အကျိုးကျေးဇူးတွေဘလို့တာဝန်တွေရှိလာမလဲဆိုတာကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဟယ်လင်ဘေတနိုးနဲ့တီးခစ်တရာပြုမျိုးဟောင်းတွေဟာ BC 200စုကနေ AD 900စုအတွင်းထွန်းကားခဲ့တဲ့မြန်မာပြည်ရဲ့ရှေးဦးမျိုးတော်တွေဖြစ်ပါတယ်။ကမ္ဘာအမွေအနှစ်စည်းဝင်အဖြစ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကသတ်မှတ်လိုက်တဲ့အတွက်နိုင်ငံရဲ့ဂုဏ်သိက္ခာပုံမမြင်မားစေတယ်လို့ကမ္ဘာယဉ်ကျေးမှုအမွေအနှစ်စည်းတင်သွင်းရေးကော်မတီအဖွဲ့ဝင်နဲ့အဆိုပြုမူကြမ်းပြုစုရေးအဖွဲ့ခေါင်းဆောင်ရှေးဟောင်းတုတေသနအမျိုးသားပြတိုက်နဲ့စာကြည့်တိုက်ဦးစီးဌာနရဲ့အငြင်းစားညွှန်ကြားရေးမှူးချုပ်ဦးစံဝင်းကပြောပါတယ
်နံပါတ်1ကတော့မြန်မာနိုင်ငံမှာပထမဦးဆုံးသောကမ္ဘာယဉ်ကျေးမှုအမွေအနှစ်စည်းဝင်ဖြစ်ပြုံမျိုးဟောင်းသုံးမျိုးသတ်မှတ်ခြင်းခံရတဲ့အတွက်တစ်ခုကတော့ယဉ်ကျေးမှုမျက်နှာမှာနိုင်ငံရဲ့ဂုဏ်သိက္ခာအနေနဲ့မြင်မာပါတယ်မြန်မာနိုင်ငံကယဉ်ကျေးမှုသည်ဒီအမျိုးသားရှင်နာမှုပွဲနဲ့ကဘာကတောင်အတိမတ်ပြုရတဲ့အဆင့်ရောက်တယ်ဆိုတဲ့သဘောဖြစ်ပါတယ်ခင်ဗျ
ဒါအပြင်ခီးသွွားလုပ်ငန်းပေါ်ခြေခံပြီးဒေသခံတွေစီးပွားရေးလုပ်ကိုင်ဖို့အခွင့်အလန်းတွေလည်းပုံမရရှိလာနိုင်တယ်လို့သုံးသပ်ပါတယ်မြန်မာပြည်အလဲပိုင်းဒေသကအုတ်မြို့ရိုးတွေနေရန်တွေကျုံးတွေနဲ့ပြူမြို့သုံးမြို့ကိုတော့တစိ့တစ်ပိုင်းတူဖော့ထားပြီးဖြစ်တယ်လို့အဲ့ဒီအထဲမှာတော့နမ်းမြို့ဟောင်းတွေဖျားပထိုးနဲ့တင်းချိုင်းကူနေရာတွေစက်မှုလုပ်ငန်းထွန်းကားစားအချိန်ကနေရာတွေကိုတွေးခဲ့ရတဲ့အကြောင်းလဲ UNESCO ရဲ့ကြေညာချက်မှာဖော်ပြပါတယ်။ရှီဟောင်းသုတေသနပညာရှင်ဦးဆန်းဝင်းကတော့ပြူမြို့ဟောင်းသုံးမြို့ကိုကမ္ဘာအမွေအနှစ်စည်းဝင်ဖြစ်ပထမဆုံးအချိန်စင်းသွင်းနိုင်တဲ့အတွက်မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအမွေအနှစ်တွေထင်းသိမ်းရမှာအထောက်အကူဖြစ်နိုင်တယ်လို့ရှုမြင်ပါတယ်
။အဲဒီ UNESCO ကဒီလိုအသိမှတ်ပြုရတဲ့ညီအဲ UNESCO ရဲ့အထောက်ပံ့ဖြစ်တဲ့အဲပထမချက်ကတော့ဝန်င်းပေါ်ဟိုပစ္စည်းပေါ့ခင်ဗျာ။ဒုတိယချက်ကတော့နည်းပညာပေါ့ခင်ဗျာ။နောက်တစ်ချက်ကတော့လူပေါ့ခင်ဗျာ။အဲနောက်တစ်ချက်ကတော့ financial ပေါ့ငွေကြေးပေါ့ခင်ဗျာ။အဲဒါတွေလည်းပဲပုံမှန်ပြီးတော့ဒါအထောက်ပံ့ရရှိနိုင်တဲ့အတွက်ဒီဒေသတွေရဲ့ယဉ်ကျေးမှုအမွေနဲ့ဒီနေ့လုပ်ငန်းတွေကိုရခင်တပ်ပုံပြီးတော့အထူးအောင်ပုံပုံဆောင်ရွက်လာနိုင်မှာဖြစ်ပါတယ်ခင်ဗျ
ပြူမြူဟောင်း၃မြို့ကိုရှီဟောင်းအမွေနဲ့ဖြစ်တနည်းအားချင်းမဟုတ်ပဲတစ်ဆက်တည်းသတ်မှတ်ပေးဖို့အတွက်2008ခုနှစ်ကစတင်ပြင်ဆင်ခဲ့ပြီး2011ခုနှစ်မှာ UNESCO ရဲ့ရှီဟောင်းအမွေနဲ့ဌာနနဲ့ဆက်သွယ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်သတ်မှတ်တာကိုတော့ကာတာနိုင်ငံဒိုဟာမြို့မှာကျင်းပတဲ့ကမ္ဘာအမွေအနှစ်ကော်မတီရဲ့38ကြိမ်မြောက်အစည်းအဝေးမှာကော်မတီဝင်22နိုင်ငံရဲ့ထောက်ခံချက်နဲ့အတည်ပြုခဲ့တာဖြစ်ပါတယ်။ရှီဟောင်းသုတေသနပညာရှင်ဦးဆန်းဝင်းကတော့ UNESCO ရဲ့စံသတ်မှတ်ချက်တွေနဲ့အညီအခုလိုပထမဆုံးအကြိမ်ဖြစ်စည်းသွင်းနိုင်ခဲ့တာဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်တို့ရဲ့ဒီယဉ်ကျေးမှုဒီကျွန်တော်တို့မြန်မာအတွက်တာမဟုတ်ဘဲနဲ့ဟိုကမ္ဘာအတွက်ဖြစ်ရမယ်ဆိုတော့ကျွန်တော်တို့အဓိကစံပေါ့ခင်ဗျာအဲ့ဒီစံမှာမှဒီပြီးတော့သတ်မှတ်တာပါပဲအခုကျွန်တော်တို့ကဒါဟိုကိုမပြူသုံးမျိုးဆိုရင်လည်းပဲဒါဗုဒ္ဓဘာသာပေါ့နော်ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့ရှေ့ပြေးပေါ့နော်ဒါဒီရှေ့ပြေးကနေပြီးတော့မှပုဂံကိမှာဖွင့်ပြခဲ့တဲ့အဲဗုဒ္ဓဘာသာဗုဒ္ဓဘာသာနဲ့ပတ်သက်တဲ့အစောအုံတွေဒီအစောအုံတွေမှာရှိတဲ့ Art and Architecture အနုပညာနဲ့ဘိတုကန်ဆိုင်ရာလက်ရာတွေဒါတွေအထိဒါဆင့်ကဲပြီးတော့တွေ့ဆောင်သွားနိုင်တဲ့အတွက် ဒီလိုဒုကြချက်တွေကိုဒါအဓိကထားပြီးတော့ပေါ်ပြနိုင်ခဲ့တာဖြစ်ပါတယ်
မြန်မာနိုင်ငံအနေနဲ့နောက်ထပ်ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်ဖြင့်မှတ်တမ်းတင်နိုင်ဖို့ကြိုးပမ်းနေတာတွေလည်းရှိပေမဲ့တာဝန်ယူဆောင်ရွက်စရာတွေလည်းရှိနေတဲ့အကြောင်းဦးစံဝင်းကအခုလိုဆက်ပြောပါတယ
်ဒီလိုရသွားတဲ့အတွက်ရတာနဲ့အမြဲကျွန်တော်တို့ကတစ်ဖက်မှာလည်းတာဝန်ကြီးရှိလာတယ်လေအဲဆိုဒါကိုအရှိဆက်ပြီးတော့တည်ထောင်ထိန်းသိမ်းနိုင်ဖို့ပေါ့ဒါဖြစ်ဖို့အတွက်တင်ထားရတဲ့အချိန်မှာ management plan မှာကျွန်တော်တို့သတ်မှတ်ထားရတဲ့ဇုံတွေရှိပါတယ်ခင်ဗျဒီဇုံတွေကိုကျွန်တော်တို့ကမြို့ပြဆိုင်ရာကျူးကျော်မှုတွေလုံးလို့မရပါဘူးခင်ဗျလုံးလို့မသိပါဘူးခင်ဗျပေါ်တယ်ရီမော်ဒယ်ရီအင်းနေစားတော့ဆိုင်နေဓာငွေပိုက်လိုင်းနေမြေထားအလန်းနေစံစက်ဒီစက်ဒီပေါ့ခင်ဗ
ျမြန်မာနိုင်ငံက1994ခုနှစ်မှာပြူမြိုဟောင်း၃မြို့မြောက်ဦးဗျဒလင်းကူအင်္ဂလိပ်ကမင်းကွန်းဒေတာမန္တလေးအင်းဝဟန်တာဝရီစတဲ့ရှေးအောင်မြို့ရှစ်ခုကိုရင်ကျေးမှုအမွေအနှစ်ဖြစ်စတင်တင်သွင်းခဲ့ဘူးပါတဲ့အခုလိုပြူမြိုဟောင်းတွေကိုအတည်ပြုပြီးတဲ့နောက်ကျန်နေရာဌာနတွေကိုကမ္ဘာအမွေအနှစ်စည်းဝင်ဖြစ်ထပ်မံတင်သွင်းသွားမယ်လို့လည်းပြောပါတယ
်ဆက်လက်ပြီးတော့ပကံလိုမြောက်ဦးလိုအင်းဝလိုမန္တလေးလိုရင်ကျေးမှုဒေတာတွေကိုကျွန်တော်တို့နိုင်ငံတော်ကဒီနိုင်ငံရေးဝန်ကြီးဌာနနဲ့ပညာရှင်တွေနော်ဒီနိုင်ပေါက်ဆက်ပြီးတော့ဆက်လက်ပြီးတော့ဘဝရင်ကျေးမှုအမွေအနှစ်ဖြစ်တင်ပြဖို့ရှိပါတယ်ခင
်ဗျ။ကာတာနိုင်ငံဒိုဟာမြို့ကယူနက်စကိုညီလာခံအတွင်းမြန်မာနိုင်ငံကပြူမြိုဟောင်း၃မြို့အပြင်အီရန်နိုင်ငံမှာဂျေခစ်ကာလာကထွန်းကားခဲ့တဲ့ရှရီဆုခ်တာခေါ်လောင်ကျွမ်းသွားတဲ့မြို့လိုအဓိပ္ပာယ်ရတဲ့နေရာကိုလည်းကမ္ဘာရင်ကျေးမှုအမွေအနှစ်ဖြစ်ထည့်သွင်းခဲ့ပါတယ
်။ကိုမိုးစော်ရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတခါတော့ဒီမြန်မာရွှေ့ပြောင်းတန်းနဲ့ချီပြီးတော့နေထိုင်နေတဲ့ထိုင်းနိုင်ငံဘက်ကသတင်းတွေကိုဆက်ချင်ပါတယ်။ထိုင်းနိုင်ငံအတွင်းမှာတရားမဝင်အလုပ်လုပ်ကင်နေသူတွေအတွက်ခရိုင်22ခုမှာအလုပ်သမားမှတ်ပုံတင်ခြင်းလုပ်ငန်းတွေကိုဇူလိုင်လ1ရက်နေ့ကစတင်ပြီးဆောင်ရွက်သွားမှာဖြစ်ကြောင်းဇွန်လ21ရက်နေ့ဘန်ကောက်မြို့တော်မှာပြုလုပ်တဲ့ထိုင်းအစ်စ်အစိုးရရဲ့နိုင်ငံခြားသားအလုပ်သမားများစနစ်တကျဖြစ်ရေးအစည်းအဝေးမှာသဘောတူညီမှုချမှတ်နိုင်ခဲ့ပါတယ်။အသေးစိတ်ကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာတရားမဝင်နိုင်ငံခြားသားအလုပ်သမားတွေကိုတရားဝင်မှတ်ပုံတင်နိုင်ဖို့အတွက်ထိုင်းနိုင်ငံရဲ့စစ်အစိုးရကဘန်ကောက်မြို့အနီးကစမိုးစခွန်ခရိုင်ဖြစ်တဲ့မဟာချိုင်ဒေသမှာစတင်လှုပ်ဆောင်ပြီးတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံသားအများအပြားအလုပ်လုပ်ကင်နေတဲ့မဟာချိုင်ဒေသဟာရေရက်ပစ္စည်းထုတ်လုပ်တဲ့စိတ်ယုံအတော်များများရှိပြီးလာမယ့်ဇူလိုင်လ၁ရက်နေ့ကနေစတင်လှုပ်ဆောင်ပြီးတော့မှာဖြစ်ကြောင်းဇွန်လ21ရက်နေ့မှာပြုလုပ်ခဲ့တဲ့ထိုင်းနိုင်ငံရဲ့နိုင်ငံခြားသားအလုပ်သမားများစနစ်တကျဖြစ်ရေးအစည်းအဝေးမှာထိုင်းအနာပိုင်းတွေကသဘောတူညီမှုချမှတ်ခဲ့တာဖြစ်ပါတယ်။ဒီလက်မှတ်ဟာတရားမဝင်နေထိုင်နေရသူတွေအတွက်တော့အဆင်ပြေမှုတွေရှိနိုင်တယ်ဆိုပြီးရွှေ့ပြောင်းလုပ်သမားတဦးကတော့ဆိုပါတယ
်။ဟိုလုံးဝမရှိတာနဲ့ဆာလို့ရှိရင်တော့အဲ့လိုမျိုးလေးကြတော့နည်းနည်းလေးကောင်းလိုက်မယ်လို့ထင်ပါတယ်။ဘာဖြစ်လို့ရောက်ရောက်ရှင်းပြမယ်ဆိုလဲတချို့ကလေရောင်းမိလာကြတယ်၊ငွေတိုးချီးပြီးလာကြတယ်၊တချို့ကကြတော့လေကိုချက်ချင်းလည်းငိမ့်ပြန်သွားမယ်ဆိုတော့လည်းအကျိုးနဲ့ဆက်ဖို့လိုလမ်းလို့ရိတ်လည်းမရှိဆိုတော့ပို့ဆိုးသွားမလားပေါ့နော်တချို့ကြတော့လည်းအမရဲ့ဟိုပေါ့နော်လာပြီးပြီဆိုရင်အိမ်ကနေထွက်လာပြီးပြီဆိုမှတော့သူတို့အကျိုးမကျေမရှိတစ်နှစ်လောက်ကတော့အကျိုးမကျေနိုင်တဲ့အတွက်ချက်ချင်းကပြန်ဖို့ကတော့အိမ်မှာတော့အဆင်မပြေလောက်ဘူးပေါ့နော
်ထိုင်းနိုင်ငံထဲမှာပြီးခဲ့တဲ့၄နှစ်ခန့်ကစပြီးယာယီနိုင်ငံကူးလက်မှတ်နဲ့နေထိုင်ကြသူတွေလည်းရှိကြပါတယ်အလုံသမားလက်မှတ်နဲ့အတူတွဲပြီးနိုင်ငံကူးလက်မှတ်လုပ်ထားကြပေမဲ့စိုးရိမ်ပူပန်စွာနေထိုင်နေရတဲ့ဒုက္ခတွေကိုလည်းအလုပ်သမားတွေကကြုံနေကြရတာပါ။နေဆက်တွေမှာနေထိုင်နေကြတဲ့ရွှေပြောင်းလုပ်သမားတွေကတော့ပွဲစားတွေကိုဘတ်ငွေ1000ခွဲခန့်ထိပေးပြီးလုပ်ထားရတဲ့နိုင်ငံကူးလက်မှတ်ထက်စာရင်အခုလိုမျိုးထိုင်းနိုင်ငံကတရားဝင်မှတ်ပုံတင်ခွင့်ပေးမယ်ဆိုရင်အဆင်ပြေနိုင်တယ်ဆိုပြီးဆိုကြသူတွေလည်းရှိကြပါတယ
်။တရားဝင်နေထိုင်ခွင့်လို့ထုတ်ပေးလိုက်တာပို့ပြီးတော့အဆင်ပြေမယ်လို့တော့ထင်တယ်ဗောနော်။ passport နဲ့စာလို့ရှိရင်ဒီတရားဝင်လက်မှတ်ကဗောနော်။ခေကူးစားခွင့်တွေဘာတွေရှိမယ်ဆိုလို့ရှိရင်ကျမတို့အနေနဲ့ပို့ပြီးတော့အဆင်ပြေပါတယ်။ passport အနေနဲ့လုံးမဆိုလို့ရှိရင်တချို့ကမလုံးနိုင်ကြဘူးဗောနော်။မလုံးနိုင်ကြဘူးပြေစားထူရမှာနဲ့ဘာနဲ့ညာနဲ့အခုနေထိုင်ခွင့်နဲ့ဆိုလို့ရှိရင်တချီတည်းနဲ့ပြီးသွားပြီးသိကြပဲ။အခုဒီ passport ကြီးကန်ပြီးတော့ဥပမာသွားလိုက်မယ်ဆိုလို့ရှိရင်လည်းရဲရတခါကျွန်တော်တုံမှုသူအားသိဘူးဟိုတော်ကြပါဖြစ်တဲ့ဟိုဒီနယ်ကနေဟိုနယ်ကျွန်နယ်ပါတယ်ဆိုပြီးတော့တခါဖြစ်သေးတယ
်ဒီလိုလက်မှတ်မျိုးကိုလွန်ခဲ့တဲ့10နှစ်ခန့်ကထိုင်းနိုင်ငံထဲမှာနေထိုင်ခွင့်နဲ့အလုပ်သမားလက်မှတ်ဆိုပြီးလုပ်ပေးခဲ့ဘူးပါတယ်အခုအစိုးရကဘလို့အကန့်အသတ်တွေထားပြီးလှုပ်ဆောင်ပေးမလဲဆိုတာကိုမသိရသေးပေမဲ့ဒီလက်မှတ်တွေဟာအလုပ်လုပ်တဲ့နေရာတွေမှာပဲနေထိုင်ရပြီးခီးသွားလာခွင့်တွေမရတဲ့အတွက်လည်းအလုပ်သမားတွေအတွက်အခက်အခဲတွေရှိခဲ့ဘူးပါတယ်အရင်တော့ကထုတ်ပေးခဲ့တဲ့လက်မှတ်မျိုးဖြစ်လာနိုင်မယ်ဆိုရင်တော့ခရီးသွားလာဖို့အတွက်တော့ခက်ခဲနိုင်တယ်ဆိုပြီးနိုင်ငံကူးလက်မှတ်နဲ့နှိုင်းယှဉ်ပြီးအလုပ်သမားတို့ကတော့အခုလိုပြောသွားပါဗျ။
သွားလာတာအတွက်အဆင်ပြေသွားတဲ့အတွက် တမျိုးတော့ကောင်းတာပေါ့နော်ဟိုလောလောဆယ်ဆယ်အလုပ်ပဲတမျိုးပဲလုပ်မယ်ဆိုတဲ့သူအတွက်ကတော့အလုပ်သမားကတခုထဲနဲ့လုံလောက်တယ်ကျဟိုတကယ်လို့အိမ်ပြန်ကျင်တာတို့အခက်ခဲရှိလို့ပေါ့နော်တွားကျင်လာကျင်တဲ့သူအတွက်ကတော့ passport ရှိတဲ့ခါပို့ပြီးတော့မှကောင်းတယ်လို့ထင်တာပဲလေ
ထိုင်းနိုင်ငံထဲမှာမြန်မာလုပ်သမားနှစ်တန်းခွဲကနေသုံးတန်းလောက်ရှိပြီးတရားမဝင်နေထိုင်နေတဲ့သူကထက်ဝက်ကျော်ရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းပြောဆိုနေတာပါထိုင်းနိုင်ငံထဲမှာစစ်တပ်ကအာဏာသိမ်းပြီးမှတရားမဝင်နေထိုင်နေတဲ့ရွှေ့ပြောင်းလုပ်သမားတွေကိုအဖမ်းဆီးတွေရှိခဲ့ပြီးနေရရင်းကိုပြန်ပို့တာတွေလည်းရှိခဲ့ပါတယ်ဒီလိုအခြေအနေဖြစ်လာပြီးနောက်ပိုင်းမှာတရားဝင်အလုပ်လုပ်နေသူတွေကတရားမဝင်အလုပ်လုပ်နေကြတဲ့ကမ္ဘောဒီးယားနိုင်ငံသားတွေဟာတိမ့်နဲ့ချီပြီးနေရရင်းကိုပြန်ခဲ့တဲ့အတွက်ထိုင်းနိုင်ငံရဲ့စီးပွားရေးကိုထိခိုက်မဲ့အခြေအနေတွေကိုထိုင်းအစိုးရကစိုးရိမ်ပူပန်ခဲ့တာပါဒီအတွက်နိုင်ငံသားသားလုပ်သမားတွေကိုဖမ်းဆီးနေတဲ့မူဝါဒမရှိဘူးဆိုပြီးကြေညာချက်ထုတ်ပြန်ခဲ့ရပါတယ်အခုအခါမှာတော့ထိုင်းအနာပိုင်းနေဟာအလုပ်သမားလိုအပ်ချက်ရှိနေတဲ့ခရိုင်22ခုမှာအလုပ်သမားလက်မှတ်စတင်လုပ်ဆောင်ပေးမှာဖြစ်ပြီးထိုင်းနိုင်ငံရဲ့လုံခြုံရေးအရာကောစီးပွားရေးအခြေအနေပါအဆင်ပြေအောင်လုပ်ဆောင်သွားမှာဖြစ်တယ်လို့သိရပါတယ်။နိုင်ငံသားသားလုပ်သမားများစနစ်တကျဖြစ်ရေးအစည်းအဝေးမှာတော့အလုပ်သမားနှစ်တန်းလောက်ဟာမှတ်ပုံတင်လိုက်မယ်လို့လည်းခန့်မှန်းပြောဆိုသွားပါတယ်ရှင်။
ထိုင်းချေဆိုင် VOA သတင်းတောင်မအေးအေးမာရဲ့သတင်းပေးပို့ချက်ပါရှင်တစ်ဆက်တည်းမှာပင်ထိုင်းနိုင်ငံတောင်ပိုင်းကတဘုံထားမှုအခြေအနေရရက်ကိုလည်းတင်ပြပေးပါမယ်လွန်ခဲ့တဲ့10နှစ်အတွင်းလူပေါင်း 9,000 ကျော်တို့တေဆုံးခဲ့ရတဲ့မွတ်စလင်ခွဲထွက်ရေးသမားတွေနဲ့တိုက်ပွဲတွေကြောင့်မတည်မငြိမ်ဖြစ်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းဒေသတည်ငြိမ်ရေးအတွက်ထိုင်းစစ်အစိုးရကလုံခြုံရေးအစီအမံသစ်တွေကိုချမှတ်နေပါတယ်စစ်တပ်ခေါင်းဆောင်တွေကလည်းတဘုံနေနဲ့ငင်းချမ်းရေးဆွေးနွေးပွဲပြန်လည်စတင်နိုင်မှုမျှော်လင့်နေကြတယ်ဆိုတဲ့အကြောင်းကိုတော့ VOA သတင်းတောက်ရွန်ကော်ပန်သတင်းပေးပို့လာတာကိုပြောပြပေးပါရစေရှင်။ထိုင်းနိုင်ငံတောင်ပိုင်းဒေသမှာကြမ်းဖက်မှုတွေမြင့်တက်လာတာကိုထိန်းချုပ်ဖို့စစ်တပ်ကဥဆောင်မှုအခမ်းအနားကိုရယူထားတာနဲ့အမျှနိုင်ငံတောင်ပိုင်းနေဆက်ခရိုင်တွေကအရက်သားအာဏာပိုင်တို့နေရာကိုစစ်ဆွေးရခေါင်းဆောင်ဗိုလ်ချုပ်ကြီးဖရာယုတ်ချန်အိုချာကအစားထိုးခန့်အပ်မဲ့ကုတ်ကဲအုပ်ချုပ်မှုအသစ်တရက်ရှိလာတော့မှာဖြစ်ပါတယ်။အရသာအဖွဲ့အစည်းတွေကစစ်တပ်ရဲ့အုပ်ချုပ်မှုအောက်ကိုရောက်လာမှာဖြစ်ပါတယ်။ပြီးခဲ့တဲ့တလလောက်ကနိုင်ငံအာဏာကိုရယူခဲ့တဲ့အမျိုးသားငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကောင်စီလို့ခေါ်တဲ့စစ်အစိုးရကရပ်တန့်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပြန်လည်စတင်နိုင်ဖို့မျှော်လင့်တဲ့အကြောင်းပြောပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်စနိုင်မှုအတွက်မလေးရှားအစိုးရဘက်ကပံ့ပိုးပေးစီဖို့လဲထိုင်းစစ်တပ်ကနီလန်းရှာနေတယ်လို့လည်းသတင်းတွေကဆိုပါတယ်။ပြီးခဲ့တဲ့ရက်သားအစိုးရရဲ့ထိုင်းနိုင်ငံတောင်ပိုင်းဆိုင်ရာအကြံပေးချူလာလောင်ကောင်တက်ကတူကနိုင်ငံရေးသိပ္ပံပညာရှင်ဖနီတန်ဝတ်တနကွန်ကတော့စစ်တပ်ဟာရင်းရက်သားအစိုးရအုပ်ချုပ်ရေးအောက်ကအာဏာချိနဲ့နေတဲ့မူဝါဒတွေကိုကျော်လွှားနိုင်မဲ့တဟဇာတရှိပြီးစီးလုံးနဲ့အုပ်ချုပ်မှုရှိနေတယ်လို့ပြောဆိုလိုက်ပါတယ
်။ That's my observation. Do you have a more unity, unified structure? You also shorten the command control.
ဖွဲ့စည်းပုံကပုံပြီးကြစ်ကြစ်လေးလေးစုစုစည်းရှိပြီးပုံပြီးထိရောက်တဲ့အုပ်ချုပ်မှုလည်းရှိပါတယ်။ဒါကတော့ကျွန်တော်အမြင်ပေါ့လေ။ဒါကြောင့်မို့လို့စစ်တပ်အနေနဲ့တောင်ပိုင်းဒေသမှာမကြခင်တစ်ခုခုလုံးမိတဲ့သဘောမျိုးလည်းဖြစ်နိုင်ပါတယ်။အောင်မြင်မှုရမရဆိုတာကတော့နီးဗျူဟာနဲ့မူဝါဒအဆင့်ပေါ်မှာဥဆုံးမူတည်ပါလိမ့်မယ်။ဦးစီးဦးဆောင်မှုပိုင်းမှာစီလုံးညီညွတ်မှုလိုအပ်တယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်။အထူးသဖြင့်အုပ်ချုပ်ရေးအရာတကယ်လက်တွေ့လှုပ်ဆောင်လိုမှုဆန္ဒနဲ့ဦးဆောင်လှုပ်ရှားမှုအတိတ်ရက်ထွက်ပေါ်လာပြီးဒီလိုလှုပ်ဆောင်မှုကနေတကယ်လက်တွေ့မှာအပြူသဘောဆောင်လာလိမ့်မယ်လို့ကျွန်တော်တို့ကတော့မျှော်လင့်နေပါတယ်
။ပြီးခဲ့တဲ့ရက်သားအစိုးရလက်ထက်တုန်းကတော့ရက်သားတွေနဲ့စစ်တပ်စစ်စင်ရေးတွေကြားပြည်ပခတွေရှိခဲ့တာကြောင့်မူဝါဒရေးရမှာအာဏာချိနေခဲ့ရတယ်လို့လည်းပဏိဌာန်ကပြောပါတယ်။ဒေသခံအဖွဲ့အစည်းတွေအပေါ်မှာအနိုင်ရဖို့အားထုတ်မှုအနေနဲ့ဖြိုခွင်းမှုတွေနဲ့ဒေသရင်းဖွံ့ဖြိုးတိုးတက်ရေးအတွက်ဗဟုအစိုးရကအကြီးအကျယ်ငွေကုန်ကြေးကျခံခဲ့တာတွေအပါအဝင်တဘုံထားမှုကိုချိန်မှုန်းရေးဆောင်ရွက်ချက်တွေဟာမအောင်မမြင်ဖြစ်ခဲ့ရတာပါ။ဆရာဆရာမတွေနဲ့အစိုးရအရာရှိတွေအပေါ်တဘုံတွေကလူမဆွန်စွာတိုက်ခိုက်မှုတွေကြောင့်အာဏာပိုင်တွေဘက်ကလည်းတရားဥပဒေဘောင်ကိုကျော်ပြီးတက်ဖြတ်မှုတွေရှိတဲ့ဆိုတဲ့ဆွတ်ဆဲမှုတွေစီကိုဥတီသွားစေပြီးအကြမ်းဖက်မှုတွေဟာလည်းအဆက်မပြတ်ဖြစ်ပွားနေတာပါ။အခုဖွဲ့စည်းပုံအသစ်ကတော့ပိုပြီးထိထိရောက်ရောက်အုပ်ချုပ်နိုင်မယ်လို့နိုင်ငံရေးသိပ္ပံပညာရှင်ပဏိတန်ကပြောပါတယ်။ဒါပေမဲ့မူဝါဒချမှတ်လှုပ်ဆောင်မှုတွေမှာအရသာအာဏာပိုင်တို့ရဲ့အခန်းကဏ္ဍမှေးမှိန်သွားတဲ့အပေါ်မှာတော့ဒေသခံတွေအနေနဲ့စိုးရိမ်ကြောက်ရွံ့လာနိုင်တယ်လို့လည်းသူကဆက်ပြီးတော့ပြောပါတယ်
။ Military heavy you know influence maybe raise some concerns.
စစ်တပ်ရဲ့ထိတဲ့ဝင်ဝင်ဩဇာလွှမ်းမိုးလာတဲ့အပေါ်မှာတော့ပြည်သူတွေကြားမှာစိုးရိမ်မှုတွေမြင့်တက်သွားနိုင်ပါတယ်။အထူးသဖြင့်ကတော့အသည့်တဖန်စိစက်ညှိနှိုင်းမှုအုပ်ချုပ်ရေးအတွက်အစီအစဉ်ချမှတ်ဖို့ညှိနှိုင်းဆွေးနွေးမှုတွေဒါမှမဟုတ်လေနေတူတူကကိုကဲအုပ်ချုပ်မှုတွေမှာတော့မှပဲ အဲ့လိုစိုးရိမ်မှုတွေရှိလာနိုင်ပါတယ
်။တဘုံနေနဲ့ဓာတ်ရိုက်ထွေးဆောင်ဆွေးနွေးမှုပြန်လည်စတင်ဖို့စစ်တပ်ကနီလန်းရှာလာတဲ့အပေါ်မှာအခွင့်အရေးအဖွဲ့အစည်းတွေကစိုးရိမ်မှုတွေများလာနေပါတယ်။တဘုံတို့နဲ့ငင်းချမ်းရေးဆွေးနွေးမှုကအရင်ဝန်ကြီးချုပ်ဟောင်းရှင်လာရှင်နာဝတ်လက်ထက်ပြီးခဲ့တဲ့နှစ်ကပြည့်စည်ခဲ့တာဖြစ်ပြီးနောက်တစ်ကြော့ပြန်ဆမယ့်ရက်ကိုလည်းသတ်မှတ်နိုင်ခဲ့ခြင်းမရှိပါဘူး။ပြောက်ဆုံးနေတဲ့မွတ်စလင်ရှင်နေဆွန်ချိုင်းနီလာဖီချစ်ရဲ့ဇနီးဖြစ်တဲ့အခွင့်အရေးလှုပ်ရှားသူအန်ခနာနီလာဖီချစ်ကတော့ဆွေးနွေးပွဲကိုဥဆောင်နိုင်ဖို့အတွက်စစ်တပ်အစားတာမန်အဖွဲ့အစည်းတစ်ခုလိုအပ်တယ်လို့ပြောဆိုလိုက်ပါတယ
် If the military if they want to work on the peace process
စစ်တပ်အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလှုပ်ဆောင်လုပ်တဲ့ဆိုရင်သူတို့ကိုတခြားအဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့အစည်းတွေကဘလို့သွားပြီးတော့ယုံကြည်နိုင်ပါလေနှစ်ဖက်စလုံးနဲ့ဆွေးနွေးဖို့အတွက်စစ်သားမဟုတ်သူတွေလိုအပ်ပြီးတော့အကြမ်းဖက်မှုတွေမတုံးပဲဆစ်ဆက်ဆွေးနွေးရေးစပွဲဝိုင်းကိုသွားပြီးဘာတွေမှားနေလဲဘာတွေဖြစ်ပျက်နေလဲဆိုတာကိုဆွေးနွေးကြဖို့လိုအပ်မယ်လို့ကျွန်မယူဆပါတယ
်တောင်ပိုင်းဒေသတဘုံထားမှုနဲ့ပတ်သက်ပြီးရလဒ်တွေထွက်လာရေးအတွက်ဒေသဆိုင်ရာကိုယ်ပိုင်အုပ်ချုပ်ခွင့်ပိုရဖို့တဘုံထားမှုကိုချုပ်ငြိမ်းချဖို့ကန့်လန့်နေတဲ့တစ်ဖက်မှာလဲတဘုံနေလက်နဲ့ချရည်အတွက်တရားဥပဒေအရလှုပ်ဆောင်မှုတွေအပါအဝင်ဥဆောင်လှုပ်ရှားမှုအစ်တတရားကိုစစ်တပ်အနေနဲ့ခက်မြန်မြန်အကောင့်ထဲပေါ်လာမယ်လို့လဲသုံးသက်သူတို့ကခန့်မှန်းကြပါတယ်ရှင
်မြန်မာနိုင်ငံရဲ့အာကစားလောကအဆင့်တန်းနှိမ့်ချနေရတာဘာကြောင့်မလဲလက်တလောအခြေအနေကယုံထွက်ပြီးတချိန်မှာကမ္ဘာဖလားလိုနေရာမျိုးအထိရှင်ပြိုင်နေမှုဆိုရင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ် 1-392-38-555-4 ကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ
်။မနေ့ကအင်္ဂါနေ့ည9:00ရီတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရဲ့ရှင်။ပါဝင်ဆွေးနွေးကြဖို့ကိုသောရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေအပြီးမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားပါမယ်။ Asia 77 ဂျူရုကနေဖမ်းယူကြည့်ရှုနိုင်ကြပါရဲ့ရှင်။အခုကတော့ဂျန်နေသေးတဲ့ချိန်တွင်မှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါအောင်မယ်ရှင်။
အီရန်နိုင်ငံမြောက်ပိုင်းနဲ့နောက်ပိုင်းဒေသအတော်များများကိုသိမ့်ပိုက်ထားတဲ့ဆူနီစစ်သွေးကြွတွေကိုနှိမ်နင်းရမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့အီရန်နိုင်ငံကိုကြိုတင်အကြောင်းမကြားပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတွားရောက်နေပါတယ်။ဝန်ကြီးကယ်ရီဟာတနင်္လာနေ့မှာဘိုက်ဒန်မျိုးကိုရောက်ရှိလာပြီးအီရန်ဝန်ကြီးချုပ်နော်ရီအယ်မာလီကီနဲ့ရောဆူနီနဲ့ကတ်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးအီရန်နိုင်ငံတွင်းမှာချင်းချောက်မှုရှိနေတဲ့ ISIL စစ်သွေးကြွတွေရဲ့ပြဿနာတွေကိုဆွေးနွေးခဲ့ပါတယ်။မတရားအသိဉာဏ်ထတာခံရတဲ့မွတ်စလင်ညီကိုရောများအဖွဲ့ကိုထောက်ခံမှုတရင်မားတွေကိုဖြန့်ချိမှုတွေနဲ့အယ်ဂျဇီးရာတရင်ဌာနကတရင်တောက်3ယောက်ကိုအီဂျစ်တရားရုံးကဒီကနေ့မှထောင်တန်းပြစ်ဒဏ်9နှစ်စီချမှတ်လိုက်ပါတယ်။အယ်ဂျဇီးရာကတော့သူ့ရဲ့ဝန်ထမ်းတွေကိုတရားဆက်ဆိုထားမှုဟာဆွဆွဲမှုတွေဟာမမှန်ကန်ပါဘူးလို့ညှင်းဆိုနေတာပါ။ယာယီဦးဆောင်ညွှန်ကြားရေးမှုကတော့ပြစ်ဒဏ်တွေတက်တုံးလုံး6ချားကြောင်းနဲ့အယ်ဂျဇီးရာအနေနဲ့သူ့ရဲ့တရင်တောက်တွေကိုလုပ်မြောက်စေဖို့အတွက်နိုင်ငံတကာကမ်ပိန်းတွေနဲ့ဆက်ပြီးလှုပ်ဆောင်မယ်လို့ဆိုပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတိကူပွဲတော်ကျင်းပနေတာကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အစ္စလာမ်စစ်သွေးကြွအဖွဲ့တွေက၈ယောက်ကိုတရားရုံးကတည်ရန်ချမှတ်လိုက်ပါရယ်ဘရာဇီးနိုင်ငံမှာဒီကနေ့နယ်သာလန်နဲ့ချီလီအသင်းတို့ရှင်ပြိုင်ကြမှာဖြစ်ပါရယ
်တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါရယ်ရှင်ဒီညနေခင်းအတွက်စီစဉ်ထုတ်လို့ရမှုကတော့မဆုံမဖြစ်ပါရယ်အင်ဂျင်နီယာကတော့ဂျိုဂေဖြစ်ပါရယ်ရှင် VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါရယ်နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါရယ်
This program has come to you from the Voice of America, Washington.